ရခိုင်ပြည်နယ်တွင်ကဝန်ကြီးမွတ်စလင်တွေကိုပြစ်မှတ်ထားတဲ့မြန်မာစစ်ဖက်ရဲ့လှုပ်ရှားမှုတွေကိုရပ်ပစ်ဖို့အမေရိကန်ကတောင်းဆိုလိုက်ပါတယ်။တမောက်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်နဲ့တယ်လီဖုန်းနဲ့ဆက်သွယ်ပြောကြားမှုတွင်မှာအမေရိကန်နိုင်ငံသားရေးဝန်ကြီး Rex Tillerson ကရခိုင်ပြည်နယ်ကအခြေအနေနဲ့ပတ်သက်ပြီးတော့စိုးရိမ်ပူပန်တဲ့ကြောင်းပြောကြားခဲ့ပါတယ်။ပြည်ပခါရဲ့အဆုံးသက်ရေးမြန်မာအစိုးရရဲ့ကြိုးပမ်းချက်ကိုစစ်တပ်အနေနဲ့ပံ့ပိုးပေးဖို့တိုက်တွန်းခဲ့ပြီးတော့1992ခုနှစ်မှာဘင်္ဂလားဒေ့ရှ်နိုင်ငံနဲ့သဘောတူညီမှုအရပဋိပက္ခတွေကြောင့်နေရက်ကိုဆွန့်ခွာထွက်ပြေးခဲ့သူတွေနေရက်ကိုဘေးကင်းလုံခြုံစွာပြန်လာနိုင်ရေးကိုခွင့်ပြုဖို့ကိုလည်းမစ္စတာတီလဆန်ကတိုက်တွန်းပြောကြားခဲ့လို့အမေရိကန်နိုင်ငံသားဝန်ကြီးဌာနပြောခွင့်ရဟက်ဒန်နူဝတ်ကပြောပါတယ်။ဒါ့အပြင်ပဋိပက္ခဖြစ်ပေါ်ရာဒေသအတွင်းမှာလူသားချင်းစာနာတဲ့အကူအညီတွေပေးနိုင်ရေးအတွက်စစ်တပ်ကိုတိုက်တွန်းခဲ့သလိုသတင်းမီဒီယာတွေလွတ်လွတ်လပ်လပ်သတင်းယူခွင့်ပြုဖို့လိုရဲလို့လည်းပြောဆိုခဲ့ပါတယ်။လူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့ဆော့ဆော့ချက်တွေကိုကုလသမဂ္ဂနဲ့လက်တွဲပြီးတော့လလလလသုံးသစ်စေခွင့်ရှိဖို့နဲ့တာဝန်ခံမှုပြေဝရှိဖို့စတာတွေကိုတိုက်တွန်းခဲ့တယ်လို့လည်းနိုအက်ကပြောပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကထွက်ပြေးလာတဲ့ရွှေညာဒုက္ခသည်တွေကစစ်တပ်ဟာသူတို့ရွာတွေကိုမိရှုပ်ပြီးရွာသူရွာသားတွေကိုအရမကျင့်တပ်ဖြတ်လူရက်ခဲ့တယ်လို့ပြောပါတယ်။ဒါပြင်သူတို့နေရက်တွေကိုမပြန်နိုင်အောင်မိုင်းတွေထောင်ထားခဲ့တယ်လို့လည်းပြောပါတယ်။ဗုဒ္ဓဘာသာအများစုနေထိုင်တဲ့မြန်မာနိုင်ငံမှာရွှေညာမွတ်စလင်တွေဟာအခြေခံလူခွင့်တောင်ခံစားခွင့်မရှိဘူးလို့လည်းသူတို့ကပြောပါတယ်ခင်ဗျာ။